Burmese.
မင်္ဂလာညနေခင်ဗျာသတို့ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ18ရက်စနေနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့ညနေခင်းအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။ကျမအေတနာကျော်ပါ။အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့မော်တော်ကားတချို့ဟာနိုင်ငံတော်လုံခြုံရေးကိုထိပါချိန်ချောင်းနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်84ယောက်မလေးရှားနိုင်ငံကိုရေလမ်းကနေလှေစီးပြေးဖို့ကြိုးစားတာကိုအာဏာပိုင်တွေတားဆီးလိုက်ပါတယ်။ဒီလိုမျိုးဒေသရင်းနဲ့နိုင်ငံတကာသတင်းတွေဒီညနေကြားရပါမယ်နန်းလောင်ကြီး
။ကောင်းပါပြီရှင်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားအပြန်အလှန်အခွန်တွေတိုးကောက်ပြီးတော့ကုန်တွယ်ရေးအရတင်းမာမှုတွေတိုးလာနေတဲ့အတွက်တံပြန်အကျိုးသက်ရောက်မှုတွေနဲ့ပတ်သက်ပြီးကြားဖို့ရှိတာကတော့
我觉得这个事情它因为不是针对的一个卖家，是吧？针对整个平台，整个
တရုတ်နိုင်ငံကဆွန်ဦးတီထွင်လုပ်ငန်းရှင်တွေအလုပ်သမားတွေကြားရိုက်ခတ်မှုတွေရှိလာနေတဲ့အပေါ်ဆိုရင်နေတဲ့တရုတ်လုပ်ငန်းရှင်တို့ပြောသွားတာပါအသေးစိတ်ကိုတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်စီမံပွင့်နိုင်ငံရဲ့ကြောက်မိုင်းတွင်လုပ်ငန်းမှာလာရောက်ရင်းနှီးမြှုပ်နှံမဲ့တရုတ်စီးပွားရေးလုပ်ငန်းတွေကိုဒေသခံတွေအပြင်းထန်ကန့်ကွက်နေကြတာပါကြောင့်ပါလဲကမ္ဘာဒေသအနှံ့အပြားမှာရင်ဆိုင်နေရတဲ့ဥဒုယာတိပြောင်းလဲမှုကြောင့်ရှားပါးလိမ်မျိုးစိတ်တွေအပေါ်ဘလို့တက်ရောက်မှုရှိနေတယ်လဲဆိုတဲ့သတင်းဆောင်မတွေကိုထိတ်တန့်ရောက်သတင်းတွေအပြည့်မှာတင်ဆက်သွားဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမအေးသနာကျွန်းနဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်အောင်စုကိုတင်သွင်းတဲ့မော်တော်ကားတချို့ဟာနိုင်ငံတော်လုံခြုံရေးကိုထိပါချိန်ချောင်းနေလို့သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ဒါမှလည်း EU ဥရောပသမဂ္ဂနဲ့ဂျပန်တို့ကမော်တော်ကားတင်သွင်းတာတွေပေါ်မှာအခွန်စည်းကြတာတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကို6လအချိန်ဆိုင်းထားလိုက်ပါရယ်။ဒီလိုမျိုးရက်ရွှေ့လိုက်လို့ဥရောပဂျပန်တို့နဲ့အမေရိကန်ကုန်သွယ်ရေးပဋိပက္ခဖြစ်မဲ့အရေးအရှင်ရော့သွားရပါမယ်လေသူကတင်သွင်းနိုင်ငံခြားကတချို့ဟာနိုင်ငံတော်လုံခြုံရေးအတွက်အနေရရှိတယ်လို့ပြောလိုက်လို့ကားကုမ္ပဏီတွေဒေါ်လာထွက်နေကြပါတယ်သမ္မတထရမ့်အဲ့လိုပြောတာဟာလုံးဝကိုအတိတ်ပဲမရှိပါဘူးလို့ Daimler Volkswagen Toyota Honda Motor နဲ့ Nissan တို့အပါအဝင်ဂျာမနီနဲ့အာရှကားကုမ္ပဏီကြီးတချို့ရဲ့ကိုယ်စားလှယ်အဖွဲ့ကပြောပါတယ်အဲ့ကားလုပ်ငန်းကြီးတွေဟာအခုနှစ်ပိုင်းတွေအတွင်းမှာအမေရိကန်ပြည်ထောင်စုမှာကားထုတ်လုပ်ရင်းဆက်ရုံတွေအတွက်ဒေါ်လာတန်ထောင်ပေါင်းများစွာရင်းနှီးမြှုပ်နှံထားတာဖြစ်တယ်လို့အမေရိကန်နိုင်ငံတကာကားလုပ်ငန်းရှင်များအသင်းကပြောပြီးတော့အမေရိကန်အနေနဲ့ရင်းနှီးမြှုပ်နှံမှုတွေလိုချင်လားအခွန်တိုးကောက်မလားဆိုတာရွေးရပါမယ်နှစ်ခုလုံးလှုပ်ချင်လို့တော့မရနိုင်ပါဘူးလို့ပြောသွားပါတယ်အခုပြောပုံကိုကြည့်ရတာကျွန်တော်တို့ရဲ့ရင်းနှီးမြှုပ်နှံမှုကိုအမေရိကန်ကမလိုလားပါဘူးလို့ Toyota Motor Corporation ကလည်းဆိုပါတယ်အမေရိကန်ကားလုပ်ငန်းကြီးတွေဟာနိုင်ငံသားကမတရားတဲ့ရှင်ပြိုင်မှုတွေကြောင့်ဆုံးယုံနေရတယ်လို့သမ္မတထရမ့်အမေရိကန်နိုင်ငံမှာတောက်ချာနေကပြောထားတာပါတချို့နိုင်ငံသားကားတွေကနိုင်ငံရေးလုံခြုံရေးကိုထိခိုက်စေတယ်ဆိုတာကုတန်ရောင်းဝယ်ရေးဌာနလေ့လာချက်တစ်ခုမှတွေ့ရတဲ့အချက်ကိုသူသဘောတူပါတယ်လို့သမ္မတကပြောပြီးတော့ဘာကားတွေလဲဆိုတာကိုတော့တိတိကျကျပြောမသွားပါဘူးရှင
်ဩစတြေးလျနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုဒီကနေ့ကျင်းပခဲ့ပြီးတော့မဲတွေကိုစတင်ရေးထွက်နေကြပြီဖြစ်ပါတယ်ဩစတြေးလျနိုင်ငံမှာဒီ Conservative Party က6နှစ်ကြာအာဏာရခဲ့ပြီးတဲ့နောက်အခုဒီချိန်မှာတော့အတိုက်ခံ Labour Party အနေနဲ့အနိုင်ရမယ်လို့ဒီရွေးကောက်ပွဲအလူလူစတန်ကောက်ယူမှုတွေကခံမှန်းနေကြပါတယ်။တိုက်ခံ Labour Party အမတ်တွေကလည်းသူတို့အနေနဲ့ကာဗွန်တန်းခွေထုတ်လုပ်မှုကိုရှော့ချနိုင်မှုကိစ္စကိုဦးစားပေးဆောင်ရွက်မဲ့ဒီဘိုလက်ဝဲရင်းဝါဒီအစိုးရတရက်ကိုဖွဲ့စည်းနိုင်မယ်လို့ယုံကြည်နေကြပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာမူဝါဒကဒီရွေးကောက်ပွဲမှာအဓိကအရေးပါတဲ့ကိစ္စရလည်းဖြစ်ပါတယ်။ဒီနေ့ကျင်းပတဲ့ပါလီမန်ရွေးကောက်ပွဲကိုတော့ဩစတြေးလျနိုင်ငံသား16တန်းကနေ18တန်းကြားမဲပေးကြတယ်လို့ခန့်မှန်းကြပါတယ်။ဒီ Galaxy လူလူစတန်ကောက်ယူမှုအရာတော့အတိုက်ခံ Labour Party အနေနဲ့အမတ်နေရာ152နေရာရှိတဲ့ဒီဩစတြေးလျပါလီမန်မှာ82နေရာလောက်အနိုင်ရမယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်။ဒါကြောင့်လက်ရှိအနာရ Conservative Liberal Party ဦးဆောင်တဲ့ညောင်မအစိုးရအနေနဲ့တတိယအကြိမ်အနိုင်ရမှာမဟုတ်ဘူးဆိုပြီးတော့လူလူစတန်တွေကဖော်ပြနေပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံမှာဒုတိယဝန်ကြီးချုပ်ယာရုကနှုတ်ထွက်သွားပါတယ်။သူကရုရှားစီးပွားရေးလုပ်ငန်းရှင်စီကိုနိုင်ငံတော်စီးပွားရေးလုပ်ငန်း contract တွေပေးနေတဲ့ဗီဒီယိုကိုဂျာမနီကသတင်းစာကြီးနှစ်ဆောင်ဖြစ်တဲ့ Der Spiegel နဲ့ Süddeutsche site တို့က online မှာတင်လိုက်ပြီးတဲ့နောက်အခုလိုမျိုး Austria ဒူဝင်ကြီး Heinz Christian Stecker ရာထူးကနှုတ်ထွက်သွားတာဖြစ်ပါတယ်သူကနိုင်ငံရေးအရာပြစ်မှတ်ထားတိုက်ခိုက်ရခံရတာဖြစ်တယ်လို့ပြောပြီးတော့အဲ့ဒီဗီဒီယိုထဲမှာသူ့ရဲ့လုပ်ရက်ကညံမရှိတဲ့အမှားယွင်းတဲ့လုပ်ရက်ဖြစ်ပါတယ်လို့ပြောသွားပါတယ် Mr. Stecker ရဲ့ပြပကဝင်ရောက်အခြေချသူတွေကိုမလိုလားတဲ့ Freedom Party နဲ့ဝင်ကြီးချုပ် Sebastian Garcia ဘဟုမလက်ရရင်ပြည်သူပါတီတို့ကြောင့်ညွန်မောင်အစိုးရလုပ်ပြီးတော့အုပ်ချုပ်နေမှုကအခုဖြစ်တဲ့အရှုပ်တော်ဘူးကြောင့်မေးခွန်းထုတ်စရာတွေဖြစ်လာနိုင်မယ်လို့နိုင်ငံရေးအကဲခက်တွေကသုံးသပ်ပါတယ်။သူတို့ညွန်မောင်အစိုးရအနာဂတ်နဲ့ပတ်သက်ပြီးတော့ခေါင်းဆောင်နှစ်ဦးကတော့ဘာမှမပြောသေးပါဘူးရှင်။
အမေရိကန်ပြည်ထောင်စုမှာရှေ့ပြောင်းခြေချနေထိုင်မှုစ조사သူရာပေါင်းများစွာကိုလူမှုကြီးကြေးလုပ်ငန်းစဉ်တွေလှုပ်ဆောင်မှုအတွက်အမေရိကန်လုံခြုံရေးဝန်ကြီးဌာနက Texas ပြည်နယ်တောင်ပိုင်းကနေ California ပြည်နယ် San Diego မြို့ကိုလင်းနေနဲ့ပို့ဆောင်ပေးနေတယ်လို့အမေရိကန်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာခိုးလုံခွင့်ရှောက်ထားတဲ့ရှေ့ပြောင်းခြေချသူအရေးအတွက်များလွန်လာကြောင်းအမေရိကန်အကောက်ခွန်နဲ့နေဆက်လုံခြုံရေးတာဝန်ရှိသူတွေဟာအလုပ်တွေမနိုင်မနှင်းဖြစ်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ1ရက်နေ့ကစပြီးတော့အမေရိကန်နိုင်ငံမှာခိုးလုံခွင့်ရှောက်ထားသူ9သိန်းကျော်ကိုမက္ဆီကိုနိုင်ငံနဲ့ထိစပ်နေတဲ့အမေရိကန်တောင်ပိုင်းနယ်စပ်တစ်လျှောက်မှာနယ်စပ်လုံခြုံရေးတာဝန်ရှိသူတွေကထိန်းသိမ်းခဲ့ပြီးအဲ့ဒီလူတွေအတွက်လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုတဦးချင်းစီအလိုက်ရောမိသားစုလိုက်ပါအချိန်မီပြီးအောင်လုပ်ပြီးတော့ပြန်လည်ပေးဖို့အခက်အခဲတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။တပတ်မှာ3ကြိမ်ဆန်ဒီယေဂိုမြို့ကိုလင်းနဲ့ပို့ဆောင်ပေးသွားမှာဖြစ်ပြီးတော့လင်းတစ်စင်းကိုလူ130ထပ်မင်းဆက်နေလို့လူမှုကြီးကြေးတာဝန်ရှိသူတွေကပြောပါတယ်ဒါအပြင်လူမှုကြီးကြေးကိစ္စတွေကိုမလုပ်ရသေးတဲ့တခြားရွှေပြောင်းခြေချနေထိုင်သူတွေကိုအမေရိကန်နိုင်ငံတဝန်ကတခြားမျိုးတွေကိုပို့ဆောင်ပြီးလုပ်သွားဖို့အတွက်ဒီအမေရိကန်လူမှုကြီးကြေးဌာနကစဉ်းစားနေတယ်ဆိုပြီးတော့လည်းသတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ
အန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင် VOA American တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းနေဆက်ပြီးတော့ပြောပြပေးပါမယ်။ Bangladesh နိုင်ငံနေဆက်ကဒုက္ခသည်စခန်းတွေကနေ Rohingya ဒုက္ခသည်84ယောက်မလေးရှားနိုင်ငံကိုစနေနေ့ကရေလမ်းကနေပြောလှည့်စီးပြေးဖို့ကြိုးစားတာကို Bangladesh တာဝန်ရှိသူတွေတားဆီးလိုက်နိုင်ပါတယ်။ကုတုပလောင်စခန်းကဒုက္ခသည်68ယောက်ကငါးဖမ်းလေနဲ့လိုက်ဖို့စောင့်နေတုန်းမှ Kikuwa ကရဲတွေတီးသွားတာဖြစ်ပါတယ်။အဲ့ဒီထက်မှအမျိုးသမီး31ယောက်နဲ့ကလေး15ယောက်ပါဝင်ပါတယ်။ဘင်္ဂလားပင်လယ်အော်ကကျွန်းလေးတစ်ကျွန်းဖြစ်တဲ့စိတ်မာတင်ကျွန်းကနေပြီးရိုဟင်ဂျာ18ဦးနဲ့ဘင်္ဂလားဒေ့ရှ်လူကုန်ကူးသူ5ဦးတို့လေပေါ်မတက်ခင်မှာလဲကမ်းခြေဆောင်တပ်ဖွဲ့ကတားလိုက်နိုင်ပါတယ်။အဲ့ဒီအကြောင်းတွေကိုတည်သူတွေကသတင်းပေးလို့အခုလိုမျိုးတားဆီးနိုင်တာဖြစ်တယ်လို့ဒေတာဆိုင်ရာကမ်းခြေဆောင်တပ်ဖွဲ့မှဖာယီဇယ်အစ္စလမ်မွန်ဒေါ်ကပြောပါရရှင်။
အမေရိကန်နိုင်ငံကမြောက်ကိုရီးယားကုန်သင်္ဘောတစ်စင်းကိုတရားမဝင်ဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့အကြံတွယ်ဖြေရှင်းပေးဖို့မြောက်ကိုရီးယားကတောင်းဆိုလိုက်တယ်ဆိုပြီးတော့မြောက်ကိုရီးယားအစိုးရပိုင်းမီဒီယာကဒီကနေ့ပဲပြောကြားလိုက်ပါတယ်။အခုလိုမြောက်ကိုရီးယားပိုင်းသင်္ဘောကိုဖမ်းဆီးလိုက်တဲ့လောက်ရက်ကအမေရိကန်ပြည်ထောင်စုဟာနိုင်ငံတကာဥပဒေကိုဂရုမစိုက်ပဲရန်ကားတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတာကိုပြသနေတယ်လို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်မကြီးကအတွင်းမှုချုပ်ကူတာရက်စ်ကိုမနေ့တောက်ကြာနေ့ကပေးပို့လိုက်တဲ့စာရဲမှာဖော်ပြထားတယ်ဆိုပြီးတော့မြောက်ကိုရီးယားပိုင် KCNE သတင်းဌာနကဆိုပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ခြင်းကစပြီးတော့နိုင်ငံခြားတင်းမာမှုတွေတိုးလာနေတာဖြစ်ပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာပဲအမေရိကန်ကမြောက်ကိုရီးယားရဲ့ကုန်တင်သင်္ဘောတစ်စင်းကိုဖမ်းဆီးသိမ်းယူခဲ့တာဖြစ်ပါတယ်ဒီလိုမျိုးဖမ်းဆီးသိမ်းယူခဲ့တဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့မြောက်ကိုရီးယားကကုလသမဂ္ဂကိုအခုလိုစာရေးသားပေးပို့ခဲ့တာပါ။ဒါပြင်ဒီစာထဲမှာတော့အတွင်းမှုချုပ်အနေနဲ့ဒီကိစ္စကိုအမြန်ဆုံးအရေးတကြီးဆောင်ရွက်ပေးဖို့တောင်းဆိုထားပြီးတော့အမေရိကန်ဟာမြောက်ကိုရီးယားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစော်ကားနေပြီးတော့ကုလသမဂ္ဂရဲ့ဗတိညင်းစာချုပ်ကိုလည်းချိုးဖောက်နေတာဖြစ်တဲ့ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာနိုင်ငံရဲ့ကာကွယ်ရေးဆိုင်ရာအချက်အလက်တွေကိုတရုတ်အစိုးရထောက်လန်းရေးစီကိုလွှင့်ထုတ်ပေးခဲ့မှုနဲ့အမေရိကန်ထောက်လန်းရေး CIA အရာရှိဟောင်းတဦးကိုထောင်20ချလိုက်ပါတယ်အသက်62နှစ်အရွယ်ကေဗင်ပက်ထရစ်မလော်ရီကိုတောက်ကြနေကပဲအခုလိုမျိုးပြစ်ဒဏ်ချလိုက်တာပါအခုအမှုဟာအမေရိကန်ထောက်လန်းရေးအရာရှိဟောင်းတွေကိုပြစ်မှတ်ထားပြီးတော့တိုင်းပြည်နယ်လုံဖော်ကင်ဘက်ကိုတစ္ဆာဖောက်မိအောင်လို့တရုတ်လုံနေတဲ့လမ်းကြောင်းတွေကဖြစ်ရတဲ့ခုပဲဖြစ်တယ်လို့လက်ထောက်ရှေ့နေချုပ်ဂျွန်ဒီမက်စ်ကပြောပါတယ်ဗာဂျီးနီးယားပြည်နယ် လီစပတ်မျိုးကဖက်ဒက်စာရိုက်တစ်ခုမှာမစ္စတာမယ်လော်ရီကထိတ်တန့်လှုပ်ဝဲစာရွက်စာတမ်းတွေကိုကွန်ပျူတာမှတ်ဉာဏ်ကပြားလေးတွေကိုကူးထည့်နေတာမှတ်တမ်းယူထားတဲ့ဆိုင်းလုံးကြုံရေးဗီဒီယိုကိုလည်းသူ့အမှုကိုကြားနာတဲ့တရားခွင်မှာတက်သေးဖြစ်နေတင်သွင်းခဲ့ပါတယ်။မစ္စတာမယ်လော်ရီကသူ့ဖွဲ့ထားတဲ့ကွန်ပျူတာမှတ်ဉာဏ်ကပ်လေးကိုရှာကြည့်ဖို့သူ့ရဲ့မိသားစုကိုမှားနေတာကိုလည်းတရားခွင်မှာဖွင့်ပြခဲ့ပါတယ်။ထောက်လှမ်းရေးအရာရှိဟောင်းမစ္စတာမယ်လော်ရီဟာသူ့ရဲ့အလုပ်မှာအစ်စ်မြင့်လှုပ်ဝဲကိစ္စရပ်တွေအထိတည်ခွင့်ရတဲ့သူဖြစ်ပြီးတော့အစိုးရအလုပ်တော်တော်များများနဲ့အစိုးရနဲ့ဆက်ဆက်လုပ်နေရတဲ့အလုပ်တော်တော်များများကိုလှုပ်ဖူးသူဖြစ်ပါတယ်
။ Juventus အသင်းရဲ့နီပြမက်ဆီမီလီယာနိုအလက်ဂရီဟာဒီ Juventus အသင်းနဲ့ဒီဘောလုံးရာသီအကုန်မှာနီပြအဖြစ်ကနေနှုတ်ထွက်တော်မှာဖြစ်ပါတယ်။ Allegri ဟာ Juventus အသင်းကိုအခုနှစ် Italy Serie A MLB Champion လုပ်ပြီးတဲ့နောက်အသင်းနဲ့လမ်းခွဲတော်မှာဖြစ်တယ်ဆိုပြီးတော့ Juventus အသင်းကချီးမြှောက်ပါတယ်။အသက်52နှစ်ရှိဖြစ်တဲ့ Allegri ဟာ Juventus အသင်းကို2014ခုနှစ်ကနီပြစာလုပ်လာခဲ့တာဖြစ်ပြီးတော့အသင်းကို MLB Champion 5 ချိန်ဖြစ်အောင်လုပ်ပေးခဲ့တာပါ။အခုနဲ့ဘောလုံးရာသီမှာလည်းသူက Juventus အသင်းကို Italy Serie A MLB Champion ဖြစ်အောင်လုပ်နိုင်ခဲ့ပြီးမဲ့ Europa Champions League Quarter Final မှာတော့ Ajax Amsterdam အသင်းကိုရှုံးနိုင်ခဲ့ပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရတာပါ။ Allegri နေရာမှာစားထိုးဖို့အတွက်တော့ Italy Nibia Hong Kong Team ပြင်သစ် Nibia Deschamps Messi Nibia Guardiola Tottenham Nibia Pochettino Chelsea နဲ့ Man U Nibia Hong Mourinho Napoli Nibia Simone Inzaghi နဲ့ Chelsea Nibia Mauricio Sarri တို့ဖြစ်လာနိုင်တယ်ဆိုပြီးတော့ဒီကမှန်ပြောဆိုနေကြပါတယ်။ဒါပေမဲ့ Man City နိပြ Guardiola ကတော့ Juventus အသင်းကိုပြောင်းမှာမဟုတ်ကြောင်းတကယ်လို့ Juventus အသင်းကသူ့ကိုလိုချင်တယ်ဆိုရင်လဲသူက Man City နဲ့စာချုပ်နောက်နှစ်နဲ့ကြံသေးတာကြောင့်ဆောင်းအောင်မှာဖြစ်တယ်ဆိုပြီးတော့ဒီနေ့ Wembley မှာ Watford နဲ့ကစားမဲ့ FA Plus ဘောလုံးဖိုင်နယ်မှာထိုင်ငယ်သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ဒီကနေ့ကြာရောက်တဲ့ကစုံလာပြည့်နေ့ဗုဒ္ဓနေ့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးမောက်ပွန်ပွင့်ရုပ်ကမြန်မာနိုင်ငံကိုတဝင်းလွှာပေးပို့ခဲ့ပါတယ်။အမေရိကန်ပြည်သူများကိုစားနှွေးထွေးစွာဆုတောင်းမြတ်တာပို့သအပ်ပါတယ်။ဗုဒ္ဓနေ့ကိုဆင်နွှဲကြသူတွေအားလုံးငြိမ်းချမ်းခြင်းပျော်ရွှင်ခြင်းဖြင့်ပြည့်စုံကြပါစေလို့သူ့ရဲ့တဝင်းလွှာမှာရေးထားပါတယ်။အမေရိကန်ပြည်အောင်စုရှိဗုဒ္ဓဘာသာဝင်အပေါင်းတို့ကလည်းမိမိတို့နိုင်ငံမိမိတို့ပြည်သူတို့ပုံမိုးပြီးတော့ခိုင်မာအားကောင်းရေးအတွက်ပါဝင်ပြီးတော့ဆောင်ရွက်ပေးနေကြပြီးတော့ကဘာကြီးတွေဗုဒ္ဓဘာသာဝင်တို့ရဲ့နှစ်ပေါင်း2000ကျော်ပူပေါင်းပါဝင်ဆောင်ရွက်မှုကြောင့်မိမိတို့ရဲ့ယဉ်ကျေးမှုနဲ့တမိုင်းကြောင်းတို့ပို့ပြီးတော့တိုးတက်ကျွယ်ဝလာခဲ့ရပါတယ်။ငြိမ်းချမ်းသာရာပျော်ရွှင်ပွဲကောင်းတဲ့ဗုဒ္ဓနေ့အခါသမျှဖြစ်ပါစေကြောင်းဆုတောင်းမြတ်တာပို့သအပ်ပါတယ်ဆိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးမောက်မိုက်ပွန်ပီယိုတဝင်းလွှာထဲမှာပြောထားပါတယ်ရှင
်။စနေနေ့ညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတန်းနာကြောင့်ကိုရနိုင်တို့ကကြီးညာပေးခဲ့ကြတာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါတော့မယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားလရယ်နဲ့ချီပြီးတော့ကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းနေပေမဲ့လည်းနှိစက်မှုမရနိုင်သေးပဲဖြစ်နေပါတယ်ကုန်သွယ်ရေးတင်းမာမှုတွေနဲ့ရှိုင်းလာတာနဲ့အမျှတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေမှာရိုက်ခတ်လာနေတဲ့အခြေအနေတွေကိုတော့တရုတ်နိုင်ငံတောင်ပိုင်းကစီးပွားရေးလုပ်ငန်းရှင်တွေနဲ့မေးမြန်းပြီး VOA အင်ပြီးတော့သတင်းထောက်ရီဘင်းသတင်းပေးပို့ထားပါတယ်ကိုအောင်လွင်ဦးကပြောပြထားပါတယ်
အမေရိကန်ကတရုတ်သွင်းကုန်တွေပေါ်ပထမဆုံးအခွန်နှုန်းတွေတိုးမြင့်သတ်မှတ်ချိန်မှာတံပြန်ကျိုးဆက်တွေနဲ့ကြုံရမယ်လို့တရုတ်နိုင်ငံကခန့်မှန်းထားခဲ့ပါတယ်။ဒါပေမဲ့လည်းအခုကဆွေးနွေးမှုတွေအချိန်ကြာလာတာနဲ့အမျှတရုတ်နိုင်ငံကကုန်ထုတ်လုပ်ရာအချက်အချာဒေသတစ်ခုဖြစ်တဲ့ကွမ်တောင်းကစွန်ဦးတီထွေလုပ်ငန်းရှင်တွေအလုပ်သမားတွေကြားရက်ခတ်မှုတွေလည်းရှိလာနေပါပြီ။ပေကျင်းမြို့တော်မှာမကြာသေးခင်ကကျင်းပခဲ့တဲ့ကုန်သွယ်ပြပွဲတစ်ခုမှာခင်းချင်းပြသခဲ့တဲ့ Duncan Peace Hardware Technology Company Limited ကရှောင်းဝေဟောင်းကတော့ကုန်သွယ်တင်မာမှုတွေကြီးထွားလာမှာကိုမလိုဘူးလို့ဆိုပါတယ်
။应该也会有但是
ကျွန်တော်တို့အဓိကဈေးကွက်ကတရုတ်ပြည်မှာကြီးပါ။ဆက်ရန်တရားစက်ုံကြီးတွေပါ။အခုခါဒီလုပ်ငန်းတွေမှာထိခိုက်လာတဲ့အတွက်ကျွန်တော်တို့လည်းထိခိုက်ပါတယ်။ဘလို့ဆိုတော့စီးပွားရေးကပိုတည်ငြိမ်ပြီးကောင်းလာမယ်လို့မျှော်လင့်ထားပါတယ်။ဒါပေမဲ့လည်းကုန်သွယ်စစ်ပွဲအဆင့်ထိရောက်လာမှာကိုတော့စိုးရိမ်ပါတယ်။ဒါကအကြီးကျယ်ထိခိုက်လာနိုင်ပါတယ်။ဒါကလူတိုင်းစိုးရိမ်နေတဲ့ကိစ္စပါ။ဒီလိုဖြစ်လာမှာကိုလည်းဘယ်သူမှမလိုလားကြပါဘူး။
ကွန်တောင်းကန်ဂလင်းပါဝါတက်နိုလော်ဂျီကုမ္ပဏီလီမိတက်ကအလုပ်သမားတယောက်ဟာလည်းတက်တလို့ကြုံနေရတဲ့အခြေအနေပေါ်စိုးရိမ်နေပါတယ်။ဒီနေ့ကွန်တောင်းဝန်တဲ့မင်းစုစု
ဆွမ်းထာနာ
ကွန်ပျူတာတွေမြန်မြန်ဆဆမထုတ်နိုင်မဲ့ဖြစ်နေတယ်။အမှားတွေလည်းမရဘူး။အလုပ်သမားလည်းထပ်မခေါ်ပါဘူး။အခုဒီမှာလူတွေအများကြီးဖြစ်နေတယ်။တချို့လူတွေကိုအလုပ်ကအနာပေးဖို့လည်းလုပ်နေတယ်။ဒါတော့လူတွေကိုလစာပေးထားရရင်ကုမ္ပဏီတွေကမကြိုက်တော့တဲ့အကြောင်းကုမ္ပဏီတွေမရတဲ့အတွက်အားလုံးဒီတိုင်းထိုင်နေရတဲ့အကြောင်းအလုပ်သမားတယောက်ပြောသွားတာပါ။ကုမ္ပဏီတင်မမှုတွေရဲ့အကျိုးဆက်တွေကိုလုပ်ငန်းရှင်အားလုံးလို့ရင်ဆိုင်နေရတယ်လို့လည်းရှန်ဆန်းတီအန်လီ Electronic Technology Company ကရောင်းကပြောပါတယ်။
我觉得这个是因为它因为不是针对的一个卖家。
一般店铺里的工头、老板，都苦的过，别买他让铺的多，别在那个阿龙人山里呀了吧。
American being Kabama, Tudia, CY in Ajinang and Pilar and Mia, Zigwama, Shimpian now, Dio CY Lungania, Lotumazi Tatabu, Kongjan Yavuri, Machali and Nidiga Salu, Pipama, Lunganui, Duce, Luka and Lajaraba, Tajale, Agulu, Chinimuma, Asuyaga, Bambu Murigo, Mioline, Lule, Miaman, Timbul, Lungation, Dupide, Shanga, Miolinibari. American ရဲ့သွင်းကုန်ကိုတိုးမြှင့်မှုဟာတရုတ်လုပ်ငန်းတွေအတွက်တကယ်ကိုထိခိုက်တယ်ကျွန်တော်တို့အတွက်အထောက်အကူဖြစ်နိုင်မဲ့မူဝါဒမျိုးတွေကိုကျွန်တော်တို့အစိုးရကဘယ်လိုပုံစံနဲ့လှုပ်လာမလဲဆိုတာကိုစောင့်ကြည့်နေတယ်အစိုးရကကူညီမယ်ဆိုရင်တော့ကောင်းပါတယ်လို့ပြောဆိုသွားတာပါကျောင်းရွ New Materials Company ကဒါလီကတော့တရုတ်လုပ်ငန်းရှင်တွေအနေနဲ့ကုန်သွယ်ရေးတင်မမှုတွေကြားစဉ့်ခံရပ်တည်သွားနိုင်လိမ့်မယ်လို့ယုံကြည်နေပါတယ
်这一块我也不好评价但是我觉得
你可以上那不在路这一面积的目标来吗但没来这种人是吧一分钟目标嘛表面所以呢我的妈的这里呢有那个古板机关系吧的如果这里那个别把个把机还来这种路转不比免得天上撇了你吧的从表面所以呢不高呢请你点个物体你吧的他将来这种路是吧一轮安的你呢把我你请你个表面不就让你们杀来要你对撇昂楼啊嘛吧ဘဝဉီးအခြေအနေကိုကျွန်တော်တို့လည်းမပြောင်းနိုင်ပါဘူး
။ကုန်သွယ်တင်မမှုတွေရဲ့တန်ကိုတော့တရုတ်နိုင်ငံမှာခံနေရတာတော့မဟုတ်ပါဘူး။ဒေါ်လာဘီလီယံ200လောက်တန်မှုရှိတဲ့တရုတ်သွင်းကုန်တွေပေါ်အမေရိကန်ကအခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြင့်သတ်မှတ်လိုက်တဲ့ပေါ်တရုတ်နိုင်ငံကတုတ်ပြန်လိုက်တဲ့အတွက်အမေရိကန်လုပ်ငန်းတွေမှာလည်းအခက်တွေ့နေတာပါ။တရုတ်နိုင်ငံကိုဝက်သားတင်ဖို့ရမှာကမ္ဘာမှာဒုတိယအများဆုံးဖြစ်တဲ့အမေရိကန်ကဒေါ်လာ 6.5 ဘီလီယံတန်မှုရှိတဲ့ဝက်သားတင်ဖို့မှုကိုတရုတ်နိုင်ငံဘက်ကကန့်သတ်လိုက်တဲ့အတွက်အမေရိကန်မွေးမြူရေးလုပ်ငန်းရှင်တွေကလည်းအခုအခါအကြီးအကျယ်ထိခိုက်နေပါတယ်ခင်ဗျာ
။ကိုအောင်လေးဦးတင်ပြသွားတာပါရှင်။ VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဒီကနေ့ည9နာရီမှာထုတ်လွှင့်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါ။
တော်ရရှိများရှင်မြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံရထိခိုက်နစ်နာကြရတဲ့အဖြစ်တွေနဲ့ကြုံရလေရှိပါတယ်။ငြင်းငြမ်းတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နင်းတယ်လို့အာဏာပိုင်တွေအပေါ်ပြစ်တင်ကြတာတွေရှိတယ်လို့ဆန္ဒပြသူတွေဘက်ကလည်းစီကံချိုးဖောက်ကြတယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာတွေလည်းရှိပါတယ်။ငင်းငင်းနဲ့ဆန္ဒပြပွဲတွေမှာထိတ်တဲရင်ဆိုင်ရတဲ့အခြေအနေတွေကိုရှောင်ရှားနိုင်ဖို့အတွက်လှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေဘက်ကပဲဖြစ်ဖြစ်လိုက်နာဆောင်ရွက်ဖို့ဘာတွေများလိုအပ်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေ VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
ဒီ American အသံရတဲ့လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တို့မှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့တရုတ်တို့ရဲ့ယင်းနေမြုံနာမှုအပေါ်စန့်ကျင်နေကြတဲ့ဇင်ဘာဘွေနိုင်ငံဘက်ကသတင်းတပုတ်တင်ပြချင်ပါတယ်။ဇင်ဘာဘွေနိုင်ငံရဲ့မြို့တော်ဟာရရီမြောက်ဖက်မှာရှိတဲ့ရွာမှာတရုတ်ကုမ္ပဏီတစ်ခုကကြောင်ပိုင်တူဖို့ယင်းနေမြုံနာမှုတွေလာလုံမှာကိုဒေသခံရွာသားတွေကန့်ကွက်နေကြပါတယ်။ဒေသခံလူပေါင်း 2,000 လောက်အိုးအိမ်ရွှေ့ပြောင်းပေးရမယ့်စီမံကိန်းကတဘာဝပတ်ဝန်းကျင်ပျက်စီးမှုဖြစ်စေမယ့်အပြင်ဒေသခံတွေအတွက်အကျိုးသိမ့်ရှိဘူးလို့ကန့်ကွက်သူတွေကပြောနေကြပေမဲ့တရုတ်ကုမ္ပဏီကတော့ညင်ဆိုပါတယ်။ဒီအကြောင်း VOA သတင်းထောက် Columbus Maguga ပေးပို့တဲ့သတင်းလွှာကိုတော်ခင်မျိုးသက်ကပြောပြထားပါတယ်ရှင်
။ Hariri မြို့တော်အရှိမြောက်ဖက်ကားနဲ့ဆိုတနားရီလောက်သွားရတဲ့တောင်တွေကြားကဒွန်ဘိုရှာဘာရွာကရွာသားတွေဟာသူတို့ရွာမှာတရုတ်ကုမ္ပဏီကကြောင်ပိုင်းစပြီးတူးဖို့လုပ်နေတာကိုကန့်ကွက်နေကြပါတယ်။ဒေသခံဖြစ်တဲ့အသက်80အရွယ် Florence Nayamande က သူတို့ဒေတာမှာဘာသာရေးအထွတ်မြတ်ထားတဲ့ဂူရီစမ်းချောင်းတွေနဲ့မွေတွေရှိပြီးဒီလိုအထွတ်မြတ်ထားတဲ့နေရာကိုအိုင်ဟွာချမ်းဤကုမ္ပဏီကနေဖြည့်ဆည်းပစ်လိမ့်မယ်လို့ပြောပါတယ
် The Chinese are the money monkers of the Zimbabweans they check the riches here they take it to China they don't
တရုတ်တွေကဇင်ဘာဘွေတွေအတွက်ဝေရှင်ကျေးရှင်တွေပဲဒီကိုလာပြီးချမ်းသာသွားရင်သူတို့တရုတ်ပြည်ကိုပဲပြန်သည်သွားတယ်ကျမတို့ကတော့ဖွံ့ဖြိုးအောင်လုပ်မပေးဘူးအဲ့တော့ဒီမှာသူတို့ကိုအလိုမရှိဘူးတကယ်ကိုအလိုမရှိတာတိတ်ဆိတ်ပြတ်ဖို့ကောင်းတယ်ကျမတို့ကတော့လုံးဝလုံးဝပဲကျမတို့ရဲ့နောင်လာနောက်သားမမွေးသေးတဲ့ကလေးတွေအတွက်ပါကျမတို့ရက်တီဖို့လိုပါတယ
်ဇင်ဘာဘွေလွှတ်တော်အမတ်လည်းဖြစ်ဒုတိယပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ Energy Mutodi ကလည်းဒီကြောင်မိုင်းတူးမဲ့စီမံကိန်းကိုကန့်ကွက်ပါတယ်အခုလိုကန့်ကွက်ရတာဟာသမရ MSM မန္နန်ဂါဝါရဲ့ဇင်ဘာဘွေမှာစီးပွားရေးအခွင့်အလမ်းတွေလမ်းဖွင့်ပေးရေးမူဝါဒကိုဆန့်ကျင်နေတာမဟုတ်ပါဘူးလို့ပြောပါတယ
် It's open to the to business but not not business that is going to affect our environment The people are they are it's anonymous
We want to preserve the environment We want to develop the environment ကျွန်တော်တို့ရဲ့ဘဝဝင်ကြီးကိုတည်ရအောင်လုပ်လို့မရပါဘူးဒီဘဝဝင်ကြီးကိုကျွန်တော်တို့ထိန်းသိမ်းကြမှာလေလူမှုအတိုင်းအဝန်းကိုဖွံ့ဖြိုးစေခြင်းပေမဲ့ဘဝဝင်ကြီးကိုတော့မထိခိုက်စေချင်ပါဘူးလူထုကလည်းလက်မခံတဲ့အတွက်အစိုးရကဝင်ထိန်းဖို့လိုပါတယ်
တရုတ်ကုမ္ပဏီကဒေတာရင်းမှာအလုတ်ကင်ပေါင်း900လောက်ကိုဖန်တီးပေးမယ်လို့ပြောခဲ့တာပါဒါပေမဲ့ဒီဒေါ်လာတန်း900တန်းစီမံကိန်းအတွက်အလုတ်ခေါ်ဖို့အတွက်ကြေညာထားတာက40ပဲရှိတဲ့အတွက်ဒါဟာသူတို့ပြောတာနဲ့ဆိုင်ဆယ်ပုံတစ်ပုံတော့မရှိဘူးလို့လဲဇင်ဘာဘွေဒုတိယပြန်ကြားရေးဝန်ကြီးကပြောပါတယ်ဟာရီရင်းမှာရှိတဲ့တရုတ်တန်ယုံကတော့ဒါဟာတရုတ်အစိုးရရဲ့စီမံကိန်းမဟုတ်ဘူးလို့ပြောပြီးမှတ်ချက်တစ်စုံတရာပေးဖို့ညှင်းဆိုပါတယ်အိုင်ဟွာချန်ဤတရုတ်ကုမ္ပဏီရဲ့ကိုယ်စားလှယ်ဖြစ်တဲ့ Geo Global Environmental Solution ကပါစီမတ်စီချွာကတော့33ဟက်တာကျေပြန့်တဲ့ကြောင်မိုင်းကျူးတဲ့စီမံကိန်းကနေဒေသခံထောင်ပေါင်းများစွာဥယျာဉ်ပြောင်းရွှေ့မှုတွေလုပ်မယ်ဆိုတာမဟုတ်ကြောင်းဒေသခံရွာသားတွေနဲ့ဆွေးနွေးပွဲမှာအခုလိုပြောပါတယ
် People took the wrong information from whoever they listen to no one is going to be displaced
ဒေသခံကြားထားတာတွေကမှားတယ်ပါဒီနေရာကနေဘယ်သူ့ကိုမှပြောင်းရွှေ့ခိုင်းမှာမဟုတ်ပါဘူးလူမပြောနဲ့တင်းချိုင်းကူတလုံးကိုတောင်ရှေ့မှာမဟုတ်ပေမဲ့သူတို့ကလူ1000လောက်ကိုရှေ့ပြင်မယ်လို့ပြောနေပါတယ်ကျွန်တော်တို့ကဒီကူတွေကိုတောင်ခြံခတ်ပေးဖို့ပြောထားတာပါတင်းချိုင်းရဲ့အထက်ကဆန်းချောင်းကလေးကိုပါခြံခတ်ပေးဖို့ရှိပါတယ
်ဒီနေရာမှာတရုတ်ကုမ္ပဏီရဲ့ကြောင်မိုင်းတူဖော်ရေးစီမံကိန်းကိုဆက်ပြီးလှုပ်တဲ့မလှုပ်တဲ့ကိုတော့ဇင်ဘာဘွေသဘာဝဝန်ကျင်စီမံခန့်ခွဲရေးအေဂျင်စီကနေနောက်ဆုံးဆုံးဖြတ်ချက်ချပေးမှာဖြစ်ပါတယ်
တော်ခင်မျိုးသက်တင်ပြတော်ရပါရှင် VOA မြန်မာပိုင်းအစီအစဉ်ကို line to meter 7925တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတစ်ဆက်တည်းတဘာဝပတ်ဝန်းကျင်ပြောင်းလဲမှုကြောင့်ပင်လယ်လိပ်တွေအပေါ်တည်ရောက်မှုတွေအကြောင်းသတင်းဖက်ဆက်ရအောင်ပါအမေရိကန်ပြည်ထောင်စု Cape Cod တဝိုက်မှာရာသီဥတုအေးပြီးတော့မုန်တိုင်းထန်တဲ့ရာသီဆိုရင်ရေလိုင်းတွေနဲ့အတူပါလာတဲ့ပင်လယ်လိပ်တွေဟာအနီးအနားကကမ်းခြေတွေမှာတောင်းတင်ကြပါတယ်ကမ်းခြေတွေမှာအခုလိုတောင်တင်လာတဲ့လက်ကောင်ရေကနှစ်စဉ်မကြုံစဘူးများပြားလာတာကြောင့်ဒေသခံသိပ္ပံပညာရှင်တွေစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA သတင်းထောက် Kevin Notch ပေးပို့ထားတဲ့သတင်းလွှာကိုမတ်သိန်ကြီးထိုက်ကဆက်ပြီးတင်ပြထားပါရှင်
။ New England ငါးပြတိုက်ကပင်လယ်လိပ်ဆေးရုံမှာမြို့တုံပြောက်ွယ်လို့ဖြစ်နေတဲ့ Camps Ridley ပင်လယ်လိပ်လေးကိုစီးကုပေးနေပါတယ်။နှစ်စဉ်ဆိုသလိုကမ်းခြေကိုတောင်တင်လာတဲ့ရာနဲ့ချီတဲ့ပင်လယ်လိပ်တွေထဲမှာပါလာတာပါ။Massachusetts Audubon အဖွဲ့ကြီးရဲ့ Wellfleet Bay တိုင်းရင်းပေးမဲ့တော်တာဝန်ခံ Mark Fahati ကတော့အခုလိုပြောပါတယ
်။ In November and December when things start to get cold we start to see
စာပြီးအေးလာတဲ့နိုဝင်ဘာနဲ့ဒီဇင်ဘာလထဲမှာမြောက်ပိုင်းကနေမုန်တိုင်းတွေဆလာပြီးရေနဲ့အနှွေးဓာတ်ကလည်း90ဒီဂရီအောက်ကိုကျလာပါတယ်။ဒီလိုဖြစ်လာပြီဆိုရင်အပူပိုင်းနဲ့သမပိုင်းမှာကျဆားတဲ့ပင်လယ်လိပ်ပေါက်ကလေးတွေကမ်းခြေကိုစာပြီးရောက်လာတော့တာပါပဲ
ကမ်းခြေမှာတောင်တင်တဲ့ပင်လယ်လိပ်တွေကများသောအဖြစ်တော့ထိခိုက်ဒဏ်ရာရတာမျိုးရှိတတ်ပါတယ်အထူးသဖြင့်ကဘာပေါ်မှာမျိုးပွားနိုင်တဲ့အမအကောင်ရေ9000ကနေ9000သာကျန်တော့တဲ့ Camps Ridley လို့လိပ်တွေအတွက်တော့မကောင်းတဲ့အချက်ပါ New England ငါးပြတိုက်က Nicole Hunter ကတော့အခုလိုပြောပါတယ်
They're very thin. They probably haven't been eating much at all. It could have been weeks.
ဒီလေကလေးတွေကတိတ်ပြီးသေးလွန်ပါတယ်။အစာများများမစားလို့လည်းဖြစ်နိုင်ပါတယ်။အစာတစ်ခါစားပြီးရင်သတင်းပတ်နဲ့ချီးပြီးသူတို့ကနေနိုင်ကြတာပါ။နောက်သူတို့တောင်တင်နေတာကနေထိမိခိုက်မိလို့ထိခိုက်ဒဏ်ရာရတာတွေလည်းဖြစ်နိုင်ပါတယ်။
တောင်တင်လာတဲ့လက်ကောင်ရှိကလည်းမကြုံဘူးတဲ့နှုံတနဲ့မြင့်တက်လာနေပါတယ်။ မက်ဆာချူးဆက်အော်ဒဘွန်အဖွဲ့ကြီးရဲ့ဝဲဖလစ်ဘေးတားရိုင်းပေးမဲ့တော်တာဝန်ခံမတ်ဖာဟတီကတော့အခုလိုပြောပါတယ
် Over the last 15 years every
5 ပြည့်ရက်5နှစ်ကျော်အတွင်း5နှစ်တစ်ကြိမ်သုံးစမြင့်တက်လာတာပါပြီးခဲ့တဲ့5နှစ်အတွင်းနှစ်စဉ်ပြားမြပင်လယ်လေကောင်ရေ900လောက်ရရှိလာပြီးအများစုကကမ်စ်ရီဒလီလိမ်မျိုးတွေဖြစ်ပါတယ်
ကမ်စရီဒလီလိတ်တွေပိုပြီးများလာတာကတော့လိတ်ကောင်ရေတိုးပွားလာရေးထိမ့်သိမ်းဆောင်ရှောက်မှုတွေကြောင့်ဖြစ်ပါတယ်။ဆန်းစစ်လေလာချက်အသစ်တစ်ခုကထွက်ပေါ်လာတဲ့နောက်ဖြစ်နိုင်ခြေတစ်ခုကတော့ရာသီဥတုပြောင်းလဲမှုကြောင့်သမုဒ္ဒရာအပူချိန်ပိုပူနွေးလာပြီးလိတ်တွေကအစာရှာရင်းမြောက်ပိုင်းကိုပိုရောက်လာကြတာဖြစ်ပါတယ်။မက်ဆာချူးဆက်အော်ဒဘွန်အဖွဲ့ကြီးရဲ့ဝဲဖလစ်ဘေးတားရိုင်းပေးမဲ့တော်တာဝန်ခံမတ်ဖာဟတီကအခုလိုပြောပါတယ
် We know that the oceans are warming that's very clear very clear signals in terms of the way
သမုဒ္ဒရာတွေပူနွေးလာတယ်ဆိုတာကတော့ရှင်းပါတယ်ရေပြင်ပိုပြီးအေးတဲ့မြောက်ပိုင်းကမ်းလွန်ပိုင်းကိုပြောင်းရွှေ့လာကြတဲ့ငါးနဲ့ကြောက်ပစုံအကောင်ကြီးကိုကြည့်ရင်သိပ်ကိုရှင်းလင်းပြတ်သားတဲ့အချက်ဖြစ်ပါတယ်ဒီလိုဖြစ်နေတာကိုငါးဖန်သမားတွေသိကြပါတယ်နောက်ဒီအချက်ကပင်လယ်လိပ်တွေကိုလည်းတက်ရောက်မှုရှိနေတာပါ
။ဆောင်းရာသီနီးလာပြီဆိုရင်လိပ်တွေကမြောက်ပိုင်းအစွန်ကိုရောက်လာကြပြီးရာသီဥတုအေးဒဏ်ကြောင့်သတိလစ်သွားတာမျိုးနေမကောင်းဖြစ်တာမျိုးတွေဖြစ်တတ်ပါတယ်။ဒါပေမဲ့လည်းကဲဆဲခန့်ရပြီးတဲ့နောက်ကုသပေးခန့်ရတဲ့လိပ်တွေအတွက်ကတော့အစိုးရင်စရာမရှိပါဘူး။ New England ကနေသာတဲ့ Florida ထိသူတို့ကိုခီးဝေးကြီးခေါ်သွားပြီးတဲ့နောက်နှွေးထွေးတဲ့နှွေးဦးရာသီမှာပြန်လွတ်ပေးလိုက်တာဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့က5ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမအေးသနာကျော်ကပြောပြပေးပါဦး။
အမေရိကန်ပြည်အောင်စုကိုတင်သွင်းတဲ့မော်တော်ကားတချို့ဟာနိုင်ငံတော်လုံခြုံရေးကိုထိပါချင်းချောင်းနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါမှလည်း EU ဥရောပသမဂ္ဂနဲ့ဂျပန်တို့ကမော်တော်ကားတင်သွင်းတာတွေပေါ်မှာအခွန်စည်းကြတာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကို6လအချိန်ဆိုင်းထားလိုက်ပါတယ်။ဒီလိုမျိုးရက်ရွှေ့လိုက်လို့ဥရောပဂျပန်နဲ့အမေရိကန်ကုန်သွယ်ရေးပဋိပက္ခဖြစ်မဲ့အရေးရှိန်လျော့သွားပြီမဲ့လေသူကတင်သွင်းနိုင်ငံသားတချို့ဟာနိုင်ငံခြားကားတချို့ဟာနိုင်ငံတော်လုံခြုံရေးအတွက်အနေရရှိရလို့ပြောလိုက်လို့ကားကုမ္ပဏီတွေကဒေါ်သာထွက်နေကြပါတယ်။တချို့နိုင်ငံခြားကားတွေကနိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတယ်ဆိုတာကုသရေးဝန်ရေးဌာနလေးလာချက်တစ်ခုမှတွေ့ရတဲ့အချက်ကိုသူသဘောတူပါတယ်လို့သမရကပြောပြီးတော့ဘာကားဆိုတာလဲတော့တိတိကျကျပြောမထားပါဘူး။ဩစတြေးလျနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုဒီကနေ့ကျင်းပခဲ့ပြီးတော့မဲရီကိုစပြီးတော့ရည်တွက်နေပါပြီ။ဩစတြေးလျနိုင်ငံမှာ Conservative Party က6နှစ်ကြာအာဏာရခဲ့ပြီးနောက်အခုဒီချိန်မှာတော့အတိုက်ခံ Labour Party အနေနဲ့နိုင်ရမယ်လို့ဒီရွေးကောက်ပွဲရဲ့လူမှုစစ်တမ်းကောက်ယူမှုတွေကခန့်မှန်းနေကြပါတယ်။အတိုက်ခံ Labour Party အမတ်တွေကလည်းသူတို့အနေနဲ့ကာဗွန်တန်းငွေထုတ်လုပ်မှုကိုရှော့ချနိုင်မှုကိစ္စဦးစားပေးဆောင်ရွက်မယ်ဗဟုလက်ဝဲရင်းဝါဒီအစိုးရတရက်ကိုဖွဲ့စည်းနိုင်မယ်လို့ယုံကြည်နေကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရုံးကနေပြောနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ဗုဒ္ဓနေ့တဝင်လွှာဖြစ်တဲ့မြန်မာနိုင်ငံကိုပေးပို့ပါတယ်။ဒီဗုဒ္ဓနေ့ကိုဆင်နွှဲကြတဲ့သူတွေအားလုံးငြိမ်းချမ်းခြင်းပျော်ရွှင်ခြင်းဖြင့်ပြည့်စုံပါစေကြောင်းအမေရိကန်ပြည်သူတွေကိုစားနှွေးထွေးစွာဆုတောင်းမြတ်တာပို့တာအပ်ပါတယ်လို့တဝင်လွှာထဲမှာရေးထားပါတယ်။ Juventus အသင်းရဲ့နီးပြမက်ဆီမီလီယာနိုAllegri က Juventus အသင်းအနေနဲ့ဒီဘောလုံးရာသီအကုန်မှာနီးပြအဖြစ်ကနေနှုတ်ထွက်မှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင
်။တင်းအချင်းချက်ကိုမိုင်းသနာကျော်ကြီးညာပေးခဲ့တာပါ။ဒီညာနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Vitec Zone ရဲ့ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံလာပါ
This program has come to you from the Voice of America, Washington.
Thank you.